မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေအနေနဲ့တရားဥပဒေစိုးမိုးရေးအတွက်ကြောသားရင်သားမခွဲဘယ်သူမျက်နှာမှမထောက်ဘဲဥပဒေအတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးမလုပ်ကြဖို့နဲ့ဖက်ဒရယ်အစနစ်ကိုဦးတည်တဲ့ပြုပြင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့သမရဦးဝင်းမြင့်ကနေပြည်တော်ကောင်စီနယ်မြေကအစိုးရဝန်ထမ်းတွေကိုတိုက်တွန်းလိုက်ပါတယ်။သမရကအာဂတိလိုက်စားမှုတွေရှိလာရင်လည်းဘယ်သူ့ကိုမှခွင့်မလွှတ်ဘူးလို့လည်းသတိပေးလိုက်ပါတယ်။ဒီသတင်းကို VOA သတင်းထောက်မိခကတင်ပြထားပါတယ
်။နေပြည်တော်မှာလုတ်တဲ့သမရနဲ့နေပြည်တော်ကောင်စီနယ်မြေအတွင်းမှာရှိတဲ့အစိုးရဝန်ထမ်းတွေတွေ့ဆုံပွဲမှာသမရကတရားဥပဒေစိုးမိုးရေးအတွက်အစိုးရဝန်ထမ်းတွေအနေနဲ့ကြောသားရင်သားမခွဲဘဲဘယ်သူမျက်နှာမှမထောက်ဥပဒေတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးတွေမလုပ်ဖို့နဲ့ဖက်ဒရယ်စနစ်ကိုဦးတည်တဲ့ပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့ထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။သမရမျိုးလို့ဦးကြီးချုပ်မျိုးလို့ဦးကြီးမျိုးလို့ဒုတိယပုဇော်လဲမျိုးလို့နေပြည်တော်ကောင်စီဥက္ကဋ္ဌမျိုးလို့စသည်ဖြင့်ခွင့်ဥက္ကဋ္ဌမျိုးဦးရီအထက်မှဒီလိုမျိုးအားလုံးကဦးရီရဲ့ရှေ့မှာအမြင်ရဖြစ်အောင်ဖြစ်ပါတယ်။ကြာတော့ဦးရီရတစ်မျိုးကြီးပါသူကြီးပါသားကြဦးရီရတစ်မျိုးမျိုးသူမျိုးသားကြဦးရီရတစ်မျိုးမိန်းဆိုးရသားကြဦးရီရတစ်မျိုးကျွန်တော်အားအမျိုးကြီးကြိုက်တယ်ဘာလို့လဲကျွန်တော်ပြောတာကျွန်တော်ဒီအရက်ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အခုတချို့နေရာလေးတွေမှာတချို့ပုံပုံတွေမှာညီတွေ့ကြားသိနေရပါတယ်အဲ့ဒီညီတွေ့ကြားသိနေရတဲ့အတွက်အဲ့ဒီပုံပုံတွေကိုကျွန်တော်ပြောချင်ပါတစ်ချိန်ကအဲ့ဒီလိုအပြုမှုတွေအဲ့ဒီလိုလုပ်ကြံနေအဲ့ဒီလိုအနေထိုင်နေအဲ့ဒီလိုအချင်းချင်းမကြိုက်ဘူးကိုဒီလုပ်ကိုလုပ်ခဲ့ဒီကြောင်ယူဒီနေရာရောက်တော့မှကိုဒီဒီလိုလုပ်မှာလားကိုကြီးစားပြခါမှာဖြစ်ပါဘူ
းအုတ်ချုပ်ရေးဥပဒေပြည်တရားစီရင်ရေးမန်တိုင်း၃ရက်စလုံးမှာတာဝန်ထမ်းဆောင်နေကြတဲ့အစိုးရဝန်ထမ်းတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပြီးအခရီးလိုက်စားမှုတွေရှိလာရင်ဘသူကမှခွင့်မလွှတ်ဘူးလို့လည်းသမရကပြောခဲ့တဲ့အကြောင်းအဲ့ဒီပွဲကိုတက်ခဲ့တဲ့တက်ကုန်းပြည်သူလွှတ်တော်ကိုယ်စားလှယ်ဦးကျော်တင်းကဒီဝေကိုပြောပြပါတယ
်ဟိုအပြစ်သေးမှုအနေနဲ့တော့အဲ့ဒီထဲမှာဆက်ပြောတာတော့ဘာမှမရှိပါဘူးအဓိကတော့ဒီအခရီးအခရီးကော်မရှင်ပေါ့နော်အခရီးတိုက်ခရီးကော်မရှင်နေရတော့ဒီတော့စီးနင်းစီကြံတိုင်းနဲ့အခရီးကိစ္စကြီးဖြစ်ပေါ်လာပြီဆိုရင်တော့ဘယ်သူမှကျွန်တော်တို့ညနာလိုက်မှာမဟုတ်ဘဲနဲ့လို့နော်ဒီဒီကြက်ကြက်တစားပဲဆောင်ရွက်သွားမယ်ဆိုရင်ကျွန်တော်ပြောလာပါနော်အင်းတရားလို့တော့ဒီလိုပါလို့လည်းဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတရားစီရင်ရေးညီမှာဒီညနာဦးမှမထောက်နဲ့နော်အားလုံးဟာတပြင်းကြီးပဲဥရိယသုံးချက်ကြောက်ပါတော့နော်အဲဘယ်သူကတော့ဗာမျက်နှာရှိလို့ဘယ်သူကတော့ဖြင့်ဘယ်လိုမျက်နှာမရှိလို့ဆွဲပုံရမျိုးမလုပ်ပါနဲ့ဆိုရတော့ဟုတ်ကြပါသွားတယ
်သမရကအခုလိုပြည်နယ်နဲ့တိုင်းဒေသတွေကဝန်ထမ်းတွေနဲ့တွေ့ဆုံတာတတိပေးစကားတွေပြောဆိုတာတွေရှိပေမဲ့တကယ်လက်တွေ့ဆောင်ရွက်မှုနဲ့ပြည်ပြည်ပြောင်းလဲရေးတွေအတွက်ဘယ်လောက်ထိထိရောက်နိုင်တယ်လဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ဆိုလာသူကတော့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးတိမ်ပ
ါ2020ရွေးကောက်ပွဲရလေအဲတနည်းကျော်တော့ပဲတို့ရောလေအဲ့ဒီခါကျတော့လက်ရှိအစိုးရအနေနဲ့ဒီပြည်ပြည်ဆောင်လေးကိုတော့ဆက်ပြီးတော့ဟိုတွားပေးဖို့ဆိုလို့ရှိရင်အချိန်ကတော်တော်နည်းနေပြီလို့မြင်တယ်အဲ့တော့လက်ရှိအချိန်မှာအာဒီအဂတိလိုက်စားမှုတိုက်ချက်ရေးလို့ကိစ္စမျိုးเนาะအဲ့ဒါကိုတကယ်ချီရောက်နေချေချေပြက်ပြက်သုံးလုံးတိုက်လုံးနိုင်မယ်ဆိုရင်တော့အတိုင်းအတာတစ်ခုရှိသမရဖြစ်စီခြင်းနဲ့စန္ဒပေါ့။နောက်သမရပြောတဲ့စကားနဲ့လည်းရောညီချွေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်တယ်
။သမရဦးဝင်းမြင့်အနေနဲ့နေပြည်တော်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုတွေ့ဆုံတာဒါပထမဆုံးချိန်ဖြစ်ပြီးအရင်လတွေတုန်းကပဲခူး၊ရန်ကုန်၊မွန်နဲ့တရားတို့ကဝန်ထမ်းတွေနဲ့တွေ့ဆုံတာပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါကြဖို့တတိပေးခဲ့တာတွေလည်းရှိပါရဲ့ရှင်။